လွန်ခဲ့တဲ့သတင်းနှစ်ပတ်ကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့အစိုးရရုံးတစ်ခုမှာလူ14ဦးကိုပြစ်တက်ခဲ့တဲ့ဇနီးမောင်နှံကိုတနတ်တွေဝယ်ပေးခဲ့တဲ့အိမ်ကြီးချင်းမိတ်ဆွေဖြစ်သူကိုအကြမ်းဖက်သမားတွေကိုထောက်ခံမှုလက်နက်ဝယ်ယူရမှာနဲ့ပြည်ဝင်ခွင့်ရရှိရေးမှာလိမ်လည်မှုတွေနဲ့ကြာတာပရီးနေ့ကဆွဲချက်တင်လိုက်ပါပြီ။အန်ရီဂျူမာကွတ်ကိုအမေရိကန်ဗဟိုစုံစမ်းရေးဘျူရို FBI ကကြာတာပရီးနေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ပြစ်မှုထင်ရှားတွေ့ရှိရဲဆိုရင်တော့သူဟာထောင်နဲ့35နှစ်ထိကြာခံရနိုင်ပါတယ်ဒီဇင်ဘာလ2ရက်နေ့ကတိုက်ခိုက်မှုမှာမာကော့စ်ပါဝင်သလားဒါမှမဟုတ်ဒါကိုကြိုတိခဲ့သလားဆိုတဲ့အထောက်အထားတွေကိုလောလောဆယ်မတွေ့ရသေးပေမဲ့လက်နက်တွေကိုကြိုတင်ဝယ်ယူမှုနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလှုပ်ဆောင်ဖို့ဆာယစ်ဖာရူခ်ရဲ့အကြံစီကိုအာဏာပိုင်တွေကိုကြိုတင်အသိမပေးခဲ့ဘူးလို့အစိုးရရှင်းတွေကပြောဆိုခဲ့ပါတယ်မာကော့စ်ဟာတနက်တွေကိုတရားဝင်ဝယ်ယူခဲ့တာပါ။စုံစမ်းစစ်ဆေးမှုတွေကတော့မာကော့စ်ဟာဘယ်အချိန်မှာတနက်တွေကိုဝယ်ခဲ့တယ်လဲ။တငယ်ချင်းဖြစ်တဲ့အမေရိကန်ဘွားတနက်သမားဖာရုခ်ကိုဘယ်အချိန်မှာပေးခဲ့တယ်လဲဆိုတာတွေကိုအတိအကျသိနိုင်ဖို့အတွက်စစ်ဆေးနေပါတယ်။မာကော့စ်နဲ့တနက်သမားဖာရုခ်တို့ဟာအကြမ်းဖက်တိုက်ခိုက်မှုတွေကိုလုပ်ဖို့တိုင်ပင်ခဲ့ဘူးတဲ့2012ခုနှစ်တုန်းကအစီအစဉ်တစိတ်တပိုင်းအနေနဲ့တနက်တွေကိုဝယ်ခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။